မေရိကန်ပြည်ထောင်စုကိုလာရောက်ကြမဲ့ဒုက္ခတဲ့အားလုံးတို့ကိုအမျိုးသားအကြမ်းဖက်မှုတပ်ဖြတ်ရေးဌာန FBI အကြမ်းဖက်သမားစစ်ဆေးရေးဌာနအမိမြေလုံခြုံရေးဌာနနဲ့အမေရိကန်ကာကွယ်ရေးဌာနတို့ကအဆင့်မြင့်ဆုံးလုံခြုံရေးစစ်ဆေးမှုတွေကိုပြုလုပ်နေတာဖြစ်ပါတယ်။အခုလိုစစ်ဆေးမှုတွေပြုလုပ်ပြီးရိုဟင်ဂျာတွေအပါအဝင်ဒုက္ခသည်တွေအဖြစ်လက်ခံနိုင်မဲ့သူတွေကိုနိုင်ငံတွင်းဝင်ရောက်ခွင့်ပြုခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံရေးဌာနကထုတ်ပြန်ပါတယ်။ကဘာတဝံဒုက္ခသည်များလက်ခံရေးစစ်စစ်တဲ့စနစ်ဖော်ပြတဲ့ website ကို2002ခုနှစ်ကစတင်ဖန်တီးခဲ့တာဖြစ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာတွေကိုလက်ခံခဲ့ရမှာ2015ခုနှစ်အတွက်ရိုဟင်ဂျာဒုက္ခသည်ပေါင်း2583ဦးကိုလက်ခံခဲ့တယ်လို့နိုင်ငံရေးဌာနပြောခွင့်ရရုံးကတည်င်းထုတ်ပြန်ပါတယ်